မြန်မာနိုင်ငံရဲ့အရေးကြီးတဲ့အလဲအပြောင်းကာလငြိမ်းချမ်းရေးနဲ့ပြန်လည်တည်မြဲရေးရဖို့ကြိုးပမ်းနေတဲ့နေရာမှာမိသားစုစိတ်ဓာတ်နဲ့ဆောင်ရွက်ကြဖို့ကက်သလစ်ယဟန်မင်းကာဒီနယ်ချားစ်ဘိုကခရစ်စမတ်နေ့နှုတ်ခွန်းဆက်စကားမှာတိုက်တွန်းခဲ့ပါတယ်။မြန်မာနိုင်ငံအပေါ်နိုင်ငံတကာကဝေဖန်ပြစ်တင်မှုတွေမှာမြန်မာပြည်သူတွေကိုထိခိုက်စေမဲ့အခြေအနေကိုရှောင်ပြီးတော့မြန်မာနိုင်ငံနဲ့မြန်မာလူမျိုးတွေရဲ့အခက်အခဲနဲ့ခံစားမှုတွေကိုနိုင်ငံတကာအနေနဲ့နားလည်မှုနိုင်ငံအုပ်ချုပ်သူတွေအနေနဲ့လည်းနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းခဲ့ပါတယ်။မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေကိုထင်ရှားပြီးမိန့်သွားတဲ့ကက်သလစ်အသင်းတော်ရဲ့ရန်ကုန်သာသနာပိုင်ကာဒီနယ်ချားလ်စ်ဘိုရဲ့ခရစ်စမတ်နှုတ်ခွန်းဆက်အနည်းချုပ်ကိုကိုသားညူဦးကပြောပြထားပါတယ
်။ကာဒီနယ်ချားလ်စ်ဘိုရဲ့ခရစ်စမတ်နှုတ်ခွန်းဆက်လွှာထဲမှာတော့မြန်မာနိုင်ငံရဲ့နိုင်ငံရေးတည်ဆောက်မှုမှာလူတိုင်းပါဝင်နိုင်စေဖို့သတင်းစကားပါထားသလိုပဲအခုလိုမျိုးမြန်မာနိုင်ငံကြီးအလှည့်ပြောင်းအချိန်ကာလမှာငြိမ်းချမ်းရေးနဲ့ပြန်လည်တည်မြဲရေးကိုမိသားစုစိတ်ထက်အခြေခံပြီးတော့ဆောင်ရွက်ကြဖို့ကိုတိုက်တွန်းထားပါတယ်။မြန်မာနိုင်ငံကြုံတွေ့နေရတဲ့အခက်အခဲတွေအပေါ်မှာလူလူရဲ့လူလာချက်ကိုလည်းသူကအခုလိုမိန့်ခဲ့ပါတယ
်။မြန်မာနိုင်ငံဟာလည်းပဲသမိုင်းကြောင်းအလဲအပြောင်းတစ်ခုကိုကြုံတွေ့နေရပါသည်။မြောက်များစွာသောစိန်ခေါ်မှုများကိုရင်ဆိုင်နေရပါတဲ့။တိုင်းသားလူမျိုးကြားအများမှာမပြီးဆုံးနိုင်တဲ့စစ်ပွဲများလူများအစုအပြုံ၌အိုးအိမ်စွန့်ခွာရခြင်းလူငယ်များစွာပြည်ပထွက်ပြီးတဲ့နောက်အလုလုကံရခြင်းရာဒီဥတုဆိုဝါဖောက်ပြန်ခြင်းမျိုးကြောင့်ပြန်လဲအေးချမှုကိုလိုလားတောင်းတနေကြပါတယ
်မြန်မာနိုင်ငံက ICJ နိုင်ငံတကာတရားရုံးမှာတရားဆွဲဆိုထားတဲ့ကိစ္စနဲ့ပတ်သက်လို့လည်းကိုဘက်ကပြင်သစ်နာပြောင်းသစ်နာတွေကိုပြောင်းဖို့ကာဒီနယ်ချားစ်ဘူကတိုက်တွန်းပါတယ်နိုင်ငံတွေအနေနဲ့တရားရည်တည်လို့ရတာမဟုတ်ဘဲနဲ့နိုင်ငံတကာနဲ့ဆက်ဆက်ဖို့နိုင်ငံတကာနဲ့ပူးပေါင်းအဖြစ်ရှာဖို့လိုမယ်လို့လည်းမင်းခဲ့ပါတယ
်ကဘာကမြန်မာနိုင်ငံကိုတည်တဲ့ပုံစံမှာ क्वे ပြနေပါတယ်မြန်မာနိုင်ငံကိုနိုင်ငံတကာကတရားရုံးမှာတရားစွဲခဲ့ပါတယ်။ပြင်းထန်တဲ့စကားလုံးတွေများနဲ့နိုင်ငံတော်ကိုတိုက်ခိုက်ခဲ့ပါတယ်။ခရစ်စမတ်ဟာနောက်တရရာနဲ့အကျင့်ပြောင်းလဲဖို့ရန်အတွက်နှိုးဆော်လျက်ရှိပါတယ်။ကျွန်တော်တို့မှာမုန်တီးစိတ်ရှိပါကထိုအကျင့်ကိုပြောင်းလဲဖို့ရန်အတွက်လိုအပ်နေပါတယ်။ဖျားသခင်ကိုတော်လကောင်းလူသားအချင်းချင်းကိုတော်လကောင်းကျွလပြမမိခဲ့တဲ့အမားများရှိပါကနောက်တရဖို့ရန်အတွက်လိုအပ်ပါတယ်မြန်မာနိုင်ငံမှာလူများဒုက္ခခံစားနေရတဲ့အပေါ်ကဘာကစိုးရိမ်ပူပန်တာကိုမြန်မာနိုင်ငံအနေနဲ့နားလည်ဖို့ရန်အတွက်လိုအပ်ပါတယ်ပြဿနာကိုငြိမ်းချမ်းစွာနဲ့ဖြေရှင်းပြီးတော့ပြဿနာရဲ့တရားမှုတန်းခံစားနေရတဲ့သူများနေရအိမ်ကိုပြန်လည်ဖို့ရန်အတွက်လိုအပ်ပါတယ်တချိန်ဒီမှာကဘာကမြန်မာနိုင်ငံကိုပုံမှန်လည်းပဲနားလည်ဖို့ရန်အတွက်လိုအပ်ပါတယ်နိုင်ငံတစ်ခုအနေနဲ့မြန်မာနိုင်ငံဟာမိမိရဲ့လုံခြုံရေးအတွက်ပြုလုပ်အပ်တဲ့အစီအမံများရှိပါတယ
်မြန်မာနိုင်ငံပေါ်မှာနိုင်ငံတကာထားတဲ့သဘောထားအမြင်နဲ့ပတ်သက်ပြီးတော့လည်းမြန်မာနိုင်ငံအနေနဲ့ဒီမိုကရေစီရေးရုံးကံလှုပ်ရှားနေရတဲ့အပေါ်မှာစာနာနားလည်ကြဖို့ကာဒီနယ်ချားလ်စ်ဘူကမြစ်တာရဲ့ခံပါတယ်နိုင်ငံတကာရဲ့ထိုးနှက်ချက်တွေဟာမြန်မာနိုင်ငံနဲ့မြန်မာပြည်သူတွေအတွက်ဆိုးကျိုးတွေပဲဖြစ်လာလိမ့်မယ်လို့လည်းသတိပေးသွားပါတယ်
မြန်မာနိုင်ငံသားများအတွက်နိုင်ငံတကာအသိုင်းအဝိုင်းကပြုလုပ်ပေးသင့်သောအရာမှာပြစ်တင်ရှုတ်ချခြင်းမဟုတ်ဘဲနားလည်မှုရှိခြင်းအကြံပေးခြင်းဖေးမှတွဲကူခြင်းများသာဖြစ်ပါတယ်။တာမန်ပြည်သူလူထုကိုထက်တွေ့ခြင်းမရှိဘဲနဲ့ပိတ်ဆို့အရေးယူမှုများဟာမြန်မာပြည်သူပြည်သားများအပေါ်ကဘာကထားတဲ့စေတနာကိုမှန်ကန်စွာအထိပ္ပယ်ကောက်ယူနိုင်လိမ့်မယ်မဟုတ်ပါဘူး
မြန်မာလူမျိုးတွေရဲ့ဘဝမြန်မာလူမျိုးတွေရဲ့ခံစားမှုကိုနိုင်ငံတကာအနေနဲ့နားလည်ပေးကြဖို့ကာဒီနယ်ချားလ်စ်ဘုကတိုက်တွန်းတဲ့ဒီခရစ်စမတ်နှုတ်ခွန်းဆက်လွှာကိုမြန်မာလူရောအင်္ဂလိပ်လူပါမင်ကြားခဲ့တာဖြစ်ပါတယ်ကွလွန်သွားပြီဖြစ်တဲ့ကုလသမဂ္ဂတွေးမှုချုပ်ဟောင်းကိုဖီအနန်လူမျိုးမြန်မာနိုင်ငံကိုစာနာနားလည်မဲ့လူမျိုးတွေမိတ်ဆွေတွေလိုအပ်နေတယ်လို့သူကမိန့်ပါတယ်ကိုဖီအနန်ကိုလည်းညီညာရေးတန်တမတ်တူလို့တင်စားသုံးနှုန်းပြီးတော့ရခိုင်ရေးသူ့ရဲ့အစီအစဉ်စာအပေါ်တည်ပြီးတော့ယုံကြည်မှုပြန်လည်တည်ဆောက်ခြင်းပြန်လည်တည်မြဲရေးတွေကိုလုပ်ရမယ်ဆိုပြီးတော့မိတ်ဆွေသွားပါတယ်ခင်ဗျာ